အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဆပ်ဆိုက်မြို့မှာအထက်မြင့်လူနေတိုက်ခန်းတွေတစ်စိတ်တစ်စီကပျို့ချခဲ့တဲ့အစိပ်ပိုင်းအပြည့်အစည်းတွေကနေရှာဖွေကယ်ဆယ်ရေးတွေကနောက်ထပ်အလောင်းနှလောင်းကိုဒီကနေ့ရှာဖွေတွေ့ရှိခဲ့ကြပြီးဒါနဲ့ဆိုရင်ရှာဖွေတွေ့ရှိတဲ့အလောင်းပေါင်း20ရှိပြီဖြစ်ပါတယ်ဒီကနေ့ရှာဖွေတွေ့ရှိတဲ့9မိနစ်အရွယ်မိန်းကလေးတဦးရဲ့အလောင်းပါဝင်ပြီးအနီးအနားမှာရှိတဲ့မိုင်ယာမီမြို့ကမိသားသမားတဦးရဲ့သမီးဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်အရေးပေါ်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေခြင်းမှာပဲမကြာခင်ရပ်ပိုင်းအတွင်းဖလော်ရီဒါကမ်းခြေကိုတိုက်ခိုက်နိုင်ခြင်းရှိတဲ့ဟာရီကိန်းအယ်ဆာမုန်တိုင်းအန်ဒီယန်နဲ့လည်းရင်ဆိုင်နေရပါတယ်အထက်မြင့်အဆောက်အုံပျို့ချမှုအတွင်းလူပေါင်း128ဦးပျောက်ဆုံးနေစေဖြစ်ပါတယ်ခင်ဗျာ